အဲ့ဒီမိယာအေက140ကျော်ကိုပြန်ရအောင်ကူညီပေးဖို့ရခိုင်မင်းနယ်လွှတ်တော်ကနေဖွဲ့စည်းထားတဲ့လေယာတန်းကတက်တော့နဲ့ဆယ်များလုပ်ငန်းစီစဉ်ရေးရာကော်မတီကိုမူလပိုင်ရှင်20ကျော်ကမနေ့ကလက်မှတ်ရေးထိုးပြီးတင်ပြတောင်းဆိုလိုက်တာပါမူလတောင်းသူတွေအနေနဲ့စီမံကိန်းအကောင့်တွေမပေါ်တဲ့မိယာတွေကိုအဓိကတောင်းဆိုနေကြတာဖြစ်တယ်လို့သိသိခံရတဲ့တောင်းသူတို့ဖြစ်တဲ့ဦးမောင်ထွန်းသင်ကပြောပါတယ
်ဘူဒီစာမုံအကောင့်တွေမပေါ်သေးဘူးဒီမိနေရတော့အာလုံးနေပြီဒီကစ်စင်းနဲ့ပဲတဲ့ပြအင်အားတွေအာလုံးချိလာတယ်အဲဒီချင်းကိုကျင်လို့လေသမားတွေကတွင်ခင်လို့မရဘူးလေကျွန်တော်အသားကလေးစတင်လို့ရှိတယ်ဒါပေမဲ့အသားကားလူတွေကမြင်းတိတို့မဆော်ကောမရှိဘူးဒီမြင်းနဲ့ပြည့်စဲတော့ကျွန်တော်ကဂူကနေပြီးကလောရဘူးဆိုတော့ဒီအင်ယာမင်းနဲ့ချတဲ့ကိစ္စတွေကိုကျွန်တော်ကအဓိကရောကြည့်ပြီးလို့ရှင်လေ
အရင်အစိုးရလက်ထက်ကတင်ပြခဲ့ပေမဲ့ညှင်းဆော်ခံခဲ့ရတယ်လို့ဆက်ရွက်ရရွက်ကရမင်းရဖတ်တယောက်ဖြစ်တဲ့ဦးရံမျိုးအောင်ကပြောပါတယ
်တမတော်ဦးသိန်းစင်လက်ထက်မှာကျွန်တော်ရှောက်ခဲ့ပါလေစူပေါ့ပြီးရှောက်ခဲ့တဲ့ဥစ္စာကိုစစ်တေမျိုးနဲ့စစ်တေခရိုင်ရခိုင်ပြည်နယ်မေယာစီမင်းခင်းခင်းမှုကော်မတီကလာနာ30ကိုတင်းတဲ့မြေဆိုပြီးတော့ကျွန်တော်တို့ကိုလေမြေကိုမဆွင့်လက်ခဲ့ပါတို့ပဲမဲလဲကျွန်တော်တို့ဆက်ပြီးတော့ဒီလက်ရှိဒုတိယအကြိမ်ပြည်သူ့လက်ထက်တက်တက်မှာကျွန်တော်နေပြည်တော်ကိုထက်ပြီးကျွန်တော်တို့တင်းစီကန်လေမြေတော်တင်ပြထားတာရှိပါတယ
်တင်းစီထားတဲ့လေယာမြေတွေတဲကအချို့မှာ2012ခုနှစ်ပဋိပက္ခတွေကြောင့်ပြောင်းချွေခဲ့ရတဲ့ရခိုင်တိုင်းရင်းသားအင်တာစုပေါင်း600ကျော်ကိုနေရာချတာပြေးခဲ့ပြီးကျန်တဲ့မြေယာတွေကတော့မြေလွှဲအဖြစ်ရှိနေတာဖြစ်ပါတယ်။အဲ့ဒီမြေွက်တွေတဲကအချို့ကိုလက်ရှိရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတို့ကမြေကရန်ခြောက်ထားတာတွေလည်းရှိနေတယ်လို့စစ်တွေမျိုးနဲ့ရခိုင်မျိုးသားပါတီရဲ့အတွင်းရင်းမှူးဦးအောင်တန်းဝေကပြောပါတယ
်။ဦးတင်မောင်ဆွေကရခိုင်ပြည်နယ်အစိုးရဘွေအတွင်းရင်းမှူးအဲ့ဒီအတွင်းရင်းမှူးဆိုတော့ရာထူးကြီးကြီးယူထားတဲ့ပုဂ္ဂိုလ်တူကကျွန်တော်တို့ဆေးကြရက်ွက်စာမှုကောလို့ကိုပုံပေါ်ထားတဲ့နေရာရဲ့နောက်ကြည်တော်ကြည်ရောအုပ်စုမှာစာမှုကောလို့ပုံမှားထားတဲ့နေရာမှာဥတီမောင်ဆွေကြည်တော်ရက်ကောနေထိုင်သူဆိုပြီးမှလင်းလေပြီးစစ်တွေခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနမှာဂရန်လျှောက်ထားတာလို့တွေ့ရတယ်။တရားဥတီစုမိုးရေးကိုအဓိကဖော်ဆောင်ရမယ့်ပုဂ္ဂိုလ်တူပြည်နေအစိုးရဘက်အတွင်းဘူးတူနေနဲ့ဥပဒေကိုအလင်းနာမထားပဲလူရင်လူသူတွေပဲပုံဖော်နေတာကတော့လုံးဝဥပဒေစုမိုးမရှိဆိုတာကိုပေါ်လည်နေတာဖြစ်တယ
်။စက်မုံစုံစီမံကိန်းအကောင့်ထဲပေါ်တာမရှိတဲ့နေရာတွေကိုအမှန်တကယ်လိုအပ်နေသူတွေကိုပြန်လည်နေရာချတာပြနိုင်ခြင်းရှိမရှိနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်ဦးအေးသိန်းကမေးမြန်းခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတက်တော့နဲ့တက်တွေတွင်းဝန်ကြီးဌာနဝန်ကြီးဦးကျော်လင်းကအဲ့ဒီလေယာမြေတွေကိုစက်မှုစုံခွင့်ပြုချက်ရရှိပြီဖြစ်ကြောင်းလွှတ်တော်မှာအခုလိုဖြေကြားခဲ့ပါတယ
်။ဧရိယာ 53.43 ရှိဧကောက်ကိုစက်မှုနဲ့လူနေရက်ွက်အဖြစ်အသုံးပြုရန်လေယာမြေမှတစ်ပါးလေယာမြေအရှာနီဖြင့်အသုံးပြုရန်ခွင့်ပြုမည်ရရှိပြီးဖြစ်ပါသည
်အဲ့ဒီအထက်ကမြေဧက260ကျော်ကိုစက်မှုန်ရက်ွက်မြေနေရာအဖြစ်အသုံးပြုနိုင်ဖို့အပြင်ဧက40ကျော်ကိုစက်မှုန်ရက်ွက်နဲ့လူနေရက်ွက်အဖြစ်အသုံးပြုသွားဖို့ပြီးခဲ့တဲ့အစိုးရတက်တန်းမကုံဆုံးမီပြီးခဲ့တဲ့မလ29ရက်နေ့နေ့စွဲနဲ့ရခိုင်ပြည်နယ်အစိုးရကခွင့်ပြုပြီးဖြစ်ကြောင်းလည်းဝန်ကြီးကထည့်သွင်းပြောဆိုခဲ့ပါတယ်ဒါပေမဲ့ဒီနေ့ရှင်ဒီစက်မှုန်စုံအကောင့်တွေပေါ်တာမရှိပဲအဲ့ဒီမိယာတွေပေါ်မှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့လုပ်ငန်းရှင်တွေကပြီးခဲ့တဲ့မေလကစတင်ကအကွက်ရိုက်ပြီးရှန်စီယိုကာယံနေကြတယ်လို့တောင်သူတွေပြောတဲ့စာထဲမှာပါရှိပါတယ်ခင်ဗျာ